KIA ကချင်လက်နက်ကင်တပ်ဖွဲ့တွေကိုစစ်ရစစ်တပ်ကဒီကနေ့လက်နက်ကြီးတွေနဲ့ဆက်ပစ်ခတ်ပြီးအပြင်းထန်ထိုးစစ်ဆင်တိုက်ခိုက်နေတယ်လို့ KIA ဖွဲ့နဲ့လူရှိနေတဲ့ ABSDF ကျောင်းသားတပ်မတော်ကပြောပါတယ်။အစိုးရစစ်တပ်ဟာဒီဒေသမှာဗျူဟာအရေးပါတဲ့ခရဘွန်တောင်ကုန်းကိုသိမ်းပိုက်နိုင်ဖို့အတွက်လက်နက်ကြီးတွေနဲ့ရက်ဆက်ထိုးစစ်ဆင်တိုက်ခိုက်နေတာဖြစ်နိုင်တယ်လို့ဆိုပါတယ်။ကချင်ပြည်နယ်အတွင်းနောက်ဆုံးအခြေအနေတွေကိုဆက်သွယ်စုံစမ်းထားတဲ့ကိုဇော်ဝင်းလိုင်ကပြောပြပါမယ်ခင်ဗျာ
။ဟုတ်ကဲ့ပါ။မြန်မာစစ်တပ်အနေနဲ့ KIO ကိုထိုးစစ်ဆင်တိုက်ခိုက်နေတာတွေရပ်တန့်ထားဖို့ညွှန်ကြားချက်ထုတ်ပြန်ထားတယ်လို့အခုလအစောပိုင်းတုန်းကသမရဦးသိန်းစင်ကပြောဆိုပြီးမှပဲကချင်ပြည်နယ်အတွင်းတိုက်ပွဲတွေဟာရက်ဆက်ဆိုးဆိုးလို့ဇက်တိုက်ဖြစ်ပွားနေတာပါ။စနေနေ့မှလည်းမြန်မာစစ်တပ်ဘက်ကတနေကုန်လက်နက်ကြီးတွေနဲ့ထိုးစစ်ဆင်တိုက်ခိုက်နေတယ်လို့ ABSDF မြန်မာနိုင်ငံလုံးဆိုင်ရာကျောင်းသားများဒီမိုကရက်တစ်တပ်ဦးကဘုံမူမင်းထေက VOA ကိုပြောပါတယ
်။ဒီနေ့တကုံချတာပေါ့။လက်နက်ကြီးတွေတအားပြစ်တာလေမွေးရတယ်လို့ပြစ်တာလေလက်နက်ကြီးတွေအများကြီးပြစ်ပြစ်တာ။အော်ရမကွဲရတယ်တုံးတယ်သူအခု၄ဘောမှာသွက်ကွဲတဲ့ဟာလည်းရှိတယ်အဲ့ဒါကိုအဲ့ဒါတွေနဲ့မခံနိုင်ဘူးအောက်မှာကျတော့ဟိုဟာဒီဗန်ဂါဖြိုတွေလေအဲ့ဒီဒီ overhead ဖြိုတဲ့ဟာတွေတုံးတယ်အဲ့ဒီကောင်တွေကအဲ့အောက်အနက်ကို၄ဘီ၅ဘီလောက်ဝင်သွားတာမြည်ကြီးတွေကိုကြရင်တော့ဟောအခုတော့ပြည့်နေပြန်ပြီခြနေကြပြန်ပြီ
ညမစစ်တပ်ကအဲ့ဒီလိုလက်နဲ့ကြီးတွေနဲ့ရက်ဆက်ထိုးစစ်ဆင်တိုက်ခိုက်နေတဲ့အတွက်ကင်ကိုဌာနချုပ်လက်ကြားရံနဲ့မလမကမ်းမှာရှိတဲ့ခါယာဘွန်တောင်ကုန်းကိုတိမ့်ပိုက်လိုက်ပြီဆိုတဲ့သတင်းတွေထွက်နေတဲ့အကြောင်းလဲကချင်သတင်းဌာနကအက်ဒီတာဦးနော်ဒင်းကပြောပါတယ
်။ဒီနေ့ကသူတို့ KIA ရဲ့တောင်ကုန်းတကုန်းကိုသူတို့အစိုးရတပ်တွေတိုက်လိုက်နေဆိုတဲ့သတင်းပေါ့နော်။ဒီနေ့မြစ်ပိုင်းပါ။အဲ့ဒါကတော့ဟိုအခုလက်ကြားရံနဲ့ကိုင်းရလောက်ရှိတဲ့နော်။ဒီ KIA တဲ့ရေးပါတဲ့ဒီခါရဘုံပေါ့။အဲ့ဒီဟာကိုသူတို့တိုက်လိုက်ပြီဆိုတဲ့သတင်းနော်။အဲ့ဒါကျွန်တော်သိရတာပေါ့။အဲ့ဒီကျင်းနာပမော်လမ်းပေါ်ကဒီတောင်ကုန်းပေါ့။ဒီအမကန်စကမ်းမယ်ကျွန်တော်တို့ကြားတာသူတို့ကဒီ cluster bomb နော်ဒီ cluster bomb တွေသူတို့ဒီနေ့ဆော်ဒီမှာတုံးပြူတွေသူတွေဟာနော်ကြားရတာပေါ့
ခါယာမွန်တောင်ကုန်းဟာဒီဒေသမှာမဟာဗျူဟာမြောက်တဲ့တောင်ကုန်းတစ်ခုဖြစ်တယ်လို့ ABSDF ចောင်းသားတပ်မတော်ကဗိုလ်မှူးမင်းထေကပြောပါတယ
်အဲတောင်ကုန်းကတော့သူကတော့ပွိုင်ဟိုဟာရှိတယ်လေသူကတစ်တုံညာတင်းနေရှိတယ်လေသူကမြင့်တယ်ဟိုမြင့်တော့ဒီဘက်ဒီဆောင်မှာဒီဆူမှုကုန်းပေါ့နော်ဒီဧကကိုဆူမှုကုန်းတော်သူအဲ့ရနေမှာအဲ့ဆူမှုကုန်းတို့ရသွားပြီဆိုရင်တော့တန်တဲ့ကုန်းကြီးအောက်ရောက်သွားပြီလေဆိုတော့ဒေတာတဝိုက်မှာတော့သူအမြင့်ဆုံးဖြစ်နေတော့သူအဲ့ဒီကုန်းကိုတို့မရမချင်းထိုးနေတယ်အင်းအားတွေလည်းတောင်ပပတ်လည်းမပတ်ပြီးမှထိုးနေရတော့ကျွန်တော်တို့သိရတယ်ဆင်းလက်နေကြီးနေတာအပ်ပြီးနောက်ကျတော့လက်နေကြီးကြီးကုန်သွားတယ်တဲ့ကုန်သွားတော့ဒီဟိုတလောကတို့တင်ထားတဲ့ point 001ကိုရဟတ်ရင်နဲ့နှခါလာပြန်ချတယ် husky နဲ့လက်နေကြီးကြီးတွေပြန်လာချပြီးမှတစ်ခါပြန်ပြစ်တယ်အပြစ်တော့ဒီဘက်ကလည်းပြစ်တယ်လေဟိုဘက်ပြစ်ဒီဘက်ပြစ်အပြစ်ပြီးတဲ့အခါကျတော့ဒီကီပြန်ကုန်သွားတဲ့ပုံရှိတော့သူတို့ပြန်မှရက်သွားတယ်လေ။ဟိုတောင်ကုန်းတော့အများကြီးတော့ပြစ်ပလိုက်တယ်။ထောင်ချီပြစ်ပလိုက်တယ်လို့ပြောတယ်
။မြန်မာစစ်တပ်က KIO ကိုလေကြောင်းငါပါတိုက်ခိုက်နေတယ်ဆိုတဲ့သတင်းတွေထွက်လာတာကြောင့်နိုင်ငံတကာမှာဝေဖန်ပြောဆိုမှုတွေထွက်လာပြီးတဲ့နောက်ပိုင်းလေကြောင်းငါတိုက်ခိုက်မှုတွေမလုပ်တော့ပေမဲ့လည်းရဟရင်နေတော့အသုံးပြုနေစေဖြစ်တယ်လို့ဗိုလ်မှူးမင်းထေကပြောပါတယ်
။အခုကလေနေပါလိမ့်မလာတော့ဘူး။နိုင်ငံတကာပြည်ရာလည်းတိသွားတာအခါကျတော့သူကလေနေရမလာတော့ဘူးနဲ့အခုသူတို့တိုက်ပွဲပုံစံပြောင်းသွားတယ်ဟိုအရေးအရေးကအတိပစ္စည်းတရားတွေပို့တာတွေတော့လုံနေအဲ့ဒါတော့ရှိတယ်အဲ့ဒီလိုမျိုးဟိုမျိုးဟိုလေချောင်းနဲ့လာတိုက်တာတော့မျိုးတော့မလုပ်တော့ဘူးရှင်းသမီးအလဲနဲ့ကြီးတွေအကုန်လုံးတနိုင်ငံလုံးကရှင်းလက်နဲ့ကြီးတွေပဲယူလာကြလားမသိပါဘူးယားဒီမှာအကုန်လုံးပပလဲရနေမှာလက်နဲ့ကြီးတွေကြီးပဲပြစ်တာအများကြီးတစ်စက္ကန့်ဟိုမှာအချက်ပေါင်းညောင်များစွာနဲ့ပြစ်တယ်ဆိုတော့အလဲဘယ်လောက်ရှိမှန်းကျွန်တော်တို့မသိတော့ဘူးခံမှန်းရလဲခက်တယ်အဲ့လိုမျိုးကုန်းတကုန်းတစ်ခါတည်းဟိုဖုန်းဖုန်းညက်ညက်ကြီးအောင်ပြစ်ပလိုက်တာလေအရေးအရင်တွေတော့သွားတာလာတာလူချတာပစ္စည်းချတာအဲ့ဒါတွေတော
့လုပ်နေကြ ABSDF ចောင်းသားတပ်မတော်ကဘုံမှုမင်းထေပြောပြခဲ့တာပါအခုနောက်ဆုံးဖြစ်ပွားခဲ့တဲ့အခြေအနေတွေကိုသိရှိနိုင်အောင် VOA က KNO နဲ့မြန်မာအစိုးရဘက်ကတာဝန်ရှိသူတွေကိုပါဆက်သွယ်ခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူးတိုက်ပွဲအတွင်းနှစ်ဖက်ထိခိုက်ဒဏ်ရာရမှုတွေရှိခဲ့တယ်ဆိုပေမဲ့လည်းစီးရင်အတိအကျတော့အခုချိန်ထိမသိရသေးပါဘူးဒါပေမဲ့ចောင်းသားတပ်မတော်ကရဲဘော်တအုပ်ကတော့လက်နက်ကြီးတွေထိမှန်ပြီးဇန်နဝါရီလ4ရက်နေ့မှာကြာဆုံးသွားခဲ့တာပါတိုက်ပွဲတွေအဆုံးသတ်ပြီးနှစ်ဖက်တွေ့ဆုံဆွေးနွေးမှုတွေလှုပ်ဆောင်ဖို့နိုင်ငံတကာအတိုင်းအဝိုင်းလွတ်တော်နဲ့နိုင်ငံရေးအင်အားစုတွေကပါတိုက်တွန်းပြောဆိုနေကြပေမဲ့တိုက်ပွဲအခြေအနေကတော့အခုချိန်ထိရော့မသွားသေးပါဘူးခင်ဗျာ